Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်မတ်လ30ရက်တနင်္ဂနွေနေ့မနက်ခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ8နာရီအထိလိုင်းဒိုမီတာ24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်ခင်းအစီအစဉ်မူကကျမစုမောပါရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ယူကရိန်းအရေးအမေရိကန်ရုရှားနိုင်ငံသားရေးဝန်ကြီးတွေပဲရစ်မြို့တော်မှာဆွေးနွေးကြပါမယ်။စစ်တွေကကြမ်းဖက်မှုအပေါ်ထူးဆိုရင်းနဲ့အကြောင်း UNFPA ကပြောလိုက်ပါတယ်။အဲ့ဒီအကြမ်းဖက်မှုဖြစ်ပြီးတဲ့နောက်စစ်တွေမှာစားသုံးကုန်တွေရှာပါပြီးတော့ဈေးတက်ကုန်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြည့်ညပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီမနက်ခင်းအတွက်သောတာရှင်နေနာဆင်ရမယ့်ထိပ်တက်ရောက်သတင်းတွေထဲမှာဆိုရင်တော့ပြီးခဲ့တဲ့ရက်ပိုင်းတုန်းကစစ်တွေမှာဖြစ်ပွားခဲ့တဲ့ NGO တွေပေါ်မှာအကြမ်းဖက်မှုဖြစ်ခဲ့တာက NGO ဝန်ထမ်းတွေဘက်ကဒေသရဲ့ထိရှာလွယ်မှုကိုနားမလည်ခဲ့တယ်လို့ပြည်နယ်အစိုးရဘက်ကလည်းကင်တွယ်မှုအားနည်းလို့ဖြစ်ရတာလို့သမ္မတပြောခွင့်ရကပြောကြားလိုက်တဲ့သတင်းအပြည့်အစုံနဲ့အတူစစ်တပ်ကတင်ထားတဲ့လေယာဉ်တွေပြန်ရရှိရေးအစိုးရကမဖြေရှင်းပေးတဲ့အပေါ်လေသမားတွေရဲ့တုံ့ပြန်ချက်ဘယ်လိုရှိပါသလဲ
။သမား900ကျော်ကနေပြီးတော့ပြည်ခရိုင်လုံးဆိုင်ရာတပ်စုတွေသမားတာနာထုတ်ပေါ်ဝဲလုပ်တဲ့ဒီခရိုင်အတွင်းမှာရှိတဲ့မြို့နယ်6မြို့နယ်ပေါ့နော်။ဒီမှာစာနာတုပ်ပေါ်ပဲလုပ်တယ်။
နောက်ပိုင်းမှာအပြည့်အစုံတင်ပြပါမယ်ရှင်။တနင်္ဂနွေမနက်ခင်းတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန်းနာတွေကမြမအရေးသုံးသက်ချက် American Indian သုံးအင်္ဂလိပ်စာသင်ခန်းစာနဲ့မနေ့စနေညတုန်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းတစ်လှည့်ပြန်ပြီးနားဆင်ရဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ရှင်။
အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry နဲ့ရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov တို့ဟာတနင်္ဂနွေနေ့ကျရင်ပြည်ထောင်နိုင်ငံ Paris မြို့တော်မှာတွေ့ဆုံဆွေးနွေးကြပါမယ်။ယူကရိန်းနဲ့ဇာတ်လျှောက်ရုရှားစစ်အင်အားတိုးချဲ့နေတာကိုပြောင်းလဲစေမယ်။ယူကရိန်းအကြက်တဲအတွက်တန်တမာရေးအဖြစ်တရားရှာဖို့ဆွေးနွေးကြမှာပါ။ Paris ဆွေးနွေးပွဲလုပ်မယ်ဆိုတာကိုအတည်ပြုတဲ့ American တာဝန်ရှိသူတွေကအသေးစိတ်မပြောပါဘူး။တနင်္ဂနွေနှောင်းပိုင်းမှာဆွေးနွေးပွဲဖြစ်မယ်လို့ခန့်မှန်းထားတဲ့အကြောင်းဝန်ကြီး Kerry ရဲ့ခီးစဉ်နဲ့အတူပါသွားတဲ့ VOA နိုင်ငံခြားရေးဌာနသတင်းတော် Scott Stans က Ireland နိုင်ငံကနေသတင်းပို့ပါတယ်။ American သမ္မတ Barack Obama နဲ့ Russia သမ္မတ Vladimir Putin တို့အချိန်အတော်ကြာတယ်လီဖုန်းနဲ့စကားပြောခဲ့ကြပြီးတဲ့နောက်အခုဆွေးနွေးပွဲအသစ်တွေဖြစ်လာတာပါ။တန်တမာရေးဆွေးနွေးပွဲအသစ်တွေဟာယူကရိန်းအကြက်တဲကိုပြေလည်စေဖို့ကြိုးပမ်းမှုအဖြစ်မြင်ကြပါတယ်။ဒီအကြက်တဲဟာစစ်အေးကာလအဆုံးသတ်ခဲ့ကြတဲ့ကဆိုရင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရုရှားနဲ့အမေရိကန်ကြားအပြင်းထန်ဆုံးအငင်းပွားမှုဖြစ်ပါတယ်
။ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ကိုလိုက်ပြီးရှာနေတဲ့နယူးဇီလန်စစ်ဖက်လေယာဉ်ဟာစနေနေ့ကအိန္ဒိယသမုဒ္ဒရာထဲမှာအပိုင်းစာတစ်ချို့ကိုတွေ့ရှိခဲ့ပြီးအဲ့ဒီထက်ကအပိုင်းစာနှစ်ခုဟာပျောက်ဆုံးလေယာဉ်မှာတွေ့နိုင်တဲ့အယောင်နှစ်မျိုးဖြစ်နေတယ်လို့သတင်းထုတ်ပြန်ပါတယ်။ဒါပေမဲ့မလေးရှားနိုင်ငံကနေတရုတ်နိုင်ငံကိုသွားတဲ့လေကြောင်းခီးစဉ်အမှတ်383ရလေယာဉ်ကနေဟုတ်မဟုတ်တော့အတိမပြုတ်နိုင်သေးပါဘူး။တစ်ချိန်တည်းမှာပဲတရုတ်စစ်တပ်ရဲ့ IL-76 လေယာဉ်ကဩစတြေးလျနဲ့နယူးဇီလန်အာဏာပိုင်တွေရွှေ့ပြောင်းပြီးရှာဖွေဖို့အတွက်အကြံပေးတဲ့နေရာအသစ်မှာအဖြူအနီးနဲ့လိမ်မော်ရောင်ရှိတဲ့ပစ္စည်း3မျိုးကိုတွေ့ရကြောင်းရှင်းဟွာသတင်းကထုတ်ပြန်ပါတယ်။ပျောက်ဆုံးမလေးရှားလေယာဉ် Boeing Samsung 7ရဲ့အပြင်ဘက်အခွန်ရဲ့အယောင်ဟာအနီးအဖြူအပြားနဲ့မိခိုးရောင်တွေပါဝင်ပါတယ်။ March 10ရက်နေ့ကတည်းကပျောက်ဆုံးနေတဲ့လေယာဉ်ကိုသတင်းသုံးဖက်ကြားတဲ့အထိပြန်ပြီးမတွေ့သေးပါဘူး။စနေနေ့မှာလေယာဉ်ပျောက်ကိုရှာဖွေနေကြတဲ့သင်္ဘောတွေလေယာဉ်တွေအတွက်ရာသီဥတုကတိတ်ပြီးမဆိုးဝါးလှပင်မဲ့မိုးရွာနေတာမို့နှစ်မိုင်ကျော်လောက်အကွာကိုတော့မြင်နိုင်စွမ်းမရှိကြပါဘူး။
အာဖဂန်နစ္စတန်ရွေးကောက်ပွဲဌာနချုပ်ကိုတာလီဘန်လက်နက်ကိုင်တွေကတိုက်ခိုက်ခဲ့ပါတယ်။ဒါဟာဖြင့်နောက်သတင်းဘက်မှကျင်းပမဲ့သမ္မတရွေးကောက်ပွဲမတိုင်ခင်တိုက်ခိုက်မှုတွေနဲ့နောက်ဆုံးလုခဲ့တဲ့တိုက်ခိုက်မှုပါ။ကာဘူးမြို့တော်ကတီးခြားလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ရုံးမှစနေနေ့ကသတင်းစာရှင်းလင်းပွဲမလုပ်ခင်လေးမှာပဲစစ်သွေးကြွတွေကဖောက်ခွဲရေးပစ္စည်းတွေပြစ်သွင်းခဲ့တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အခိုင်အမာကာယံထားတဲ့ဆော်ဦးတွေကအထုလုံညုံရေးကန်တွေထဲမှာရွေးကောက်ပွဲတာဝန်ရှိသူတွေပုန်းခိုနေခဲ့ကြတယ်လို့မျက်မြင်တွေကပြောပါတယ်။ဖောက်ခွဲမှုကနေစစ်သွေးကြွတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပြီးစစ်သွေးကြွ၅ဦးသေသွားတယ်လို့ကာဘူးရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုပြောပါတယ်ရဲတပ်ဖွဲ့ဝင်2ယောက်လည်းဒဏ်ရာရခဲ့ပါတယ်အနီးအနားမှာရှိတဲ့အိမ်ကနေလက်နက်ကန်တွေတိုက်ခိုက်ခဲ့ကြတာလို့ပြည်ထောင်ဝန်ကြီးဌာနဒုတိယပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ
်လက်ဘနွန်အရှေ့ပိုင်းစီးရီးယားနယ်စပ်နားမှာရှိတဲ့စစ်တပ်စစ်ဆေးရေးဂိတ်မှာစနေနေ့ကအသေးခံကားဘုံးဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးစစ်သား2ဦးသေဆုံးပါပြီးအများပြားဒဏ်ရာရခဲ့တယ်လို့လက်ဘနန်အရာရှိတွေကပြောပါတယ်။နေဆက်ကအာ နယ်မြို့ကလေးမှာဖြစ်ပေါ်တဲ့ဒီကတ်တိုက်ခိုက်မှုဟာစီးရီးယားပြည်တွင်းစစ်ကြောင့်ဒေသရင်းပြန့်နှံ့လာတဲ့အကြမ်းဖက်မှုတစ်ခုလို့သတ်မှတ်ကြပါတယ်။လေဗနွန်နယ်စပ်ဒေသတစ်လျှောက်ကမြို့ရွာတွေမှာစီးရီးယားပြည်တွင်းစစ်ကြောင့်ထွက်ပြေးခိုလုံလာကြသူတွေနဲ့ပြည်နေတာပါ။စီးရီးယားဒုက္ခသည်ထောင်နဲ့ချီရှိနေပြီးအဲ့ဒီထဲမှာစီးရီးယားသဘုံတွေနဲ့သူတို့ရဲ့မိတ်ဆွေတွေဟာစီးရီးယားစစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်ထွက်ပြေးလာကြတာဖြစ်ပါတယ်။လေဗနွန်စစ်သွေးကြွအဖွဲ့ Hezbollah ကလည်းစီးရီးယားသမ္မတဘရှာအယ်အစတ်ကိုတစ်ဆာခံတဲ့စစ်တပ်ကိုစီးရီးယားသဘုံနဲ့တူလက်တွဲပြီးတိုက်ခိုက်နေတာဖြစ်ပါတယ
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ9.24kHz 12.23 9.32kHz 32.25 9.39kHz 9.25 kHz 9.25 ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီရွေးတနင်္လာနေ့မနေ့ဖက်တရမြောက်ကိုဆက်လက်နားဆင်နေကြတာပါ။ရခိုင်ပြည်နယ်စစ်တွေမြို့မှာနိုင်ငံတကာအစိုးရမှုတဲ့အဖွဲ့အစည်း INGO နဲ့ကုလသမဂ္ဂရုံးတွေကိုလူအုပ်ကတိုက်ခိုက်ခဲ့တဲ့အပေါ်အထူးပဲဆိုရင်လည်းကြောင်းကုလသမဂ္ဂလူ့ရေရမုံငွေအဖွဲ့ UNFPA ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကလူလူချင်းစာနာမှုဆိုင်ရာနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလှုပ်ဆောင်နေသူတွေကိုအကောက်အွယ်ပေးဖို့ကုလသမဂ္ဂလူလူချင်းစာနာမှုအကူအညီပေးရေးမြန်မာနိုင်ငံဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှုကမြန်မာအစိုးရကိုတောင်းဆိုတဲ့အပေါ်လည်းထောက်ခံတယ်လို့မလ28ရက်နေ့စွဲနဲ့ UNFPA ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။UNFPA ဝန်ထမ်းအလုံးဘေးရန်ကင်းပြီးလိုအပ်တဲ့ဝန်ထမ်းအရေအတွက်ဆက်ထားသွားမှာဖြစ်ပြီးတော့အခြေအနေဖြစ်ထွန်းပြောင်းလဲမှုနဲ့အတူနောက်ထပ်လှုပ်ဆောင်မှုဆက်ပြီးဆန်းစစ်သွားမယ်လို့လည်းပြောပါရယ်မလ30ရက်နေ့မှာစတင်မဲ့တကောင်စင်းကောက်ရေးနဲ့ဆက်ဆက်ပြီးတင်းမာမှုတိုးလာနေတာကနေအခုဖြစ်ခဲ့တဲ့အဒီကယုံဆက်ဆက်တဲ့ဆိုတဲ့သတင်းတွေပေါ် UNFPA ကစိုးရိမ်နေလို့လည်းဆိုပါရယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်ပထမဆုံးအကြိမ်ဖြစ်တကောင်စင်းကောက်ယူမဲ့အစည်းအဝေးကို UNFPA ကအဓိကအကူအညီပေးနေတာပါနိုင်ငံတကာစံနှုန်းတွေလူ့အခွင့်အရေးစည်းမျဉ်းတွေနဲ့အညီကုလသမဂ္ဂအလှရှင်နိုင်ငံတွေနဲ့သဘောတူညီချက်ရဲ့တစိတပိုင်းအဖြစ်နိုင်ငံတွင်းရှိနေသူအားလုံးကိုသကောင်စင်းရဲနဲ့ထက်သွင်းကောက်ယူမယ်ဆိုတာနဲ့လူတိုင်းဟာကိုယ့်ရဲ့တိုင်းရင်းသားလူမျိုးစုကိုကိုယ့်သဘောနဲ့ကိုဖော်ပြပိုင်ခွင့်ရှိတယ်ဆိုတာမြန်မာဆိုရကအခိုင်အမာပြောထားတယ်လို့လည်း UNFPA ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။နောက်ဆက်ချင်းချောင်းမှုဒါမှမဟုတ်အကြမ်းဖက်ခံရဖို့ချင်းချောင်းမှုနဲ့ရင်ဆိုင်နေရရင်တော့အဲ့ဒီတန်ဋိဌာန်အတိုင်းလုပ်နိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ကောက်ခံသူတွေနဲ့ပါဝင်သူတွေရဲ့လုံခြုံရေးကိုအာမခံတဲ့ကောက်ယူမှုမျိုးကနေသာယုံကြည်စိတ်ချလောက်တဲ့သကောင်စင်းအချက်လက်တွေရနိုင်ပါမယ်လို့ UNFPA ကထောက်ပြထားပါတယ်။ပါဝင်သူတွေအနေနဲ့မေးခွန်းအလုံးကိုလွတ်လပ်စွာဖြေဆူဖို့ရာဘေးရန်ကင်းတယ်လို့ခန်းစားကြရမှာဖြစ်တယ်လို့ကောက်ခံသူတွေအနေနဲ့လည်းကြောက်ရွံ့မှုဒါမှမဟုတ်ချိတ်ချောက်ခံရမှုမရှိဘဲအချက်လက်တွေကိုယုံကြည်ကြည်နဲ့မှတ်တမ်းတင်နိုင်ကြရမယ်လို့ပြောပါတယ်။သကောင်စင်းကောက်ယူတဲ့ကာလအတွင်းလူညိုရင်းဆိုင်ရာစိုးရိမ်မှုကိုတာဝန်ရှိသူတွေကဖြေရှင်းဆောင်ရွက်တာဟာနိုင်ငံတကာစံနှုန်းနဲ့လူအခွင့်အရေးစည်းမျဉ်းတွေအတိုင်းလှုပ်ဆောင်ဖို့တန်ဋိဌာန်ကိုမထိခိုက်စေရဘူးလို့လည်းပြောပါတယ်။ဘယ်လိုလုံးဆောင်ချက်မျိုးမစို့မျှတာပြီးအားလုံးပါဝင်တဲ့နေရာတိုင်းလူမှုဝန်ပိုင်းတိုင်းမှာတပြေးညီဆောင်ရွက်တဲ့သကောင်စင်းကောက်ယူမှုမှာလူတိုင်းပါဝင်ခွင့်ကိုအာမခံရမယ်လို့ UNFP ရဲ့ထုတ်ပြန်ချက်မှာပြောထားပါဗျ
။ရခိုင်ပြည်နယ်စစ်တွေမြို့မှာမကြသေးခင်ကဖြစ်ပွားခဲ့တဲ့အဒီကယုံတွေကြောင့်ကဲဆယ်ကူညီလုပ်သားတွေဒေသရင်းကထွက်ခွာပေးခဲ့ရတာမို့ဒုက္ခသည်စခန်းတွေမှာခိုလုံနေကြသူတွေဟာစားနပ်ရိက္ခာအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။ကဲဆယ်ကူညီအဖွဲ့ဝင်တူကသာသနာအလံကိုမဖွဲ့မရလုပ်တယ်ဆိုတဲ့သတင်းပြန့်နှံ့သွားတဲ့အတွက်ဗုဒ္ဓဘာသာဝင်တွေကဗုဒ္ဓဘူးနေ့ကစပြီးကြတဲ့ပရင်းနေတီ NGO နဲ့ INGO ရုံးတွေသူတို့နေထိုင်ရနေရာတွေနဲ့ဂိုဒေါင်တွေကိုဖျက်ဆီးခဲ့တာမို့ဒီကဲဆယ်ရေးလုပ်သားတွေကိုအာဏာပိုင်တွေကဘေးကင်ရန်ပြောင်းရွှေ့ပို့ဆောင်ပေးခဲ့ရတာပါ။စစ်တွေမှာကျန်းနေတဲ့ကုလသမဂ္ဂဝန်ထမ်းတချို့ကိုအာဏာပိုင်တွေကစစ်တွေဟိုတယ်နဲ့ရဲတပ်ဖွဲ့ရိတ်တာတွေမှာနေရာပေးပေးမယ်အများစုကတော့ရန်ကုန်ကိုပြန်ပြီးတည်ငြိမ်လာမယ့်အခြေအနေကိုစောင့်ကြည့်နေကြပါတယ်။အဒီကယုံဖြစ်ပွားပြီးနောက်ပိုင်းဆန်နဲ့စားသုံးကုန်တွေဈေးတက်လာနေတာမို့ဒုက္ခသည်တွေအတွက်ဆန်နဲ့ရိတ်ကအခက်အခဲတွေကြုံနေရတယ်လို့ Reuters သတင်းမှာဖော်ပြပါတယ်။တနင်္ဂနွေနေ့မှာတနင်္ဂနွေလုံးတိုင်းတန်တဲ့ဒကောင်စင်းကောက်ယူဖို့စီစဉ်နေတာဖြစ်ပြီးအခုဖြစ်ပွားတဲ့ပြည်ဖက်ကကြောင့်ဒကောင်စင်းကောက်ခံမှုကိုတော့ထိခိုက်နိုင်စရာမရှိဘူးလို့ပြန်ကြားရေးဒုဝန်ကြီးဦးရဲထွတ်က VOA ကိုပြောပါတယ်။
American မြူသောထောက်လောင်းရေး agency NSC ဟာဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်နဲ့ဆိုင်တဲ့မှတ်တမ်းပေါင်း300ကျော်ကိုတင်ထားတယ်လို့ဂျာမန်မဂ္ဂဇင်းတစ်စောင်ကဖွင့်ချလိုက်ပါတယ်။ဒါဟာဖြင့် American ထောက်လောင်းရေးအစီအစဉ်ကြောင့်အဆင်မပြေဖြစ်နေတဲ့နှစ်နိုင်ငံကြားဆက်ဆံရေးကိုနောက်ထပ်ထိခိုက်စေနိုင်ပါတယ်။အဲ့ဒီမှတ်တမ်းတွေဟာ Peru, Somalia, Belarus နဲ့တခြားနိုင်ငံတွေအပါအဝင်ပြည်ပခေါင်းဆောင်တွေရဲ့မှတ်တမ်းတွေကိုတင်စီထားတဲ့အထက်မှာပါဝင်တယ်လို့ Dar Spiegel Magazine ကပြောပါတယ်။ဒီသတင်းဟာ NSC contract ဝန်ထမ်းတူဖြစ်တဲ့ Edward Snowden ခိုးယူဖွင့်ချခဲ့တဲ့ထောက်ထားတွေထဲမှာပါတယ်လို့စနေနေ့ထုတ် Dar Spiegel Magazine မှာရေးထားပါတယ်။အခုရုရှားမှာနိုင်ငံရေးခိုလုံနေတဲ့ Snowden ဟာအထောက်အထားပေါင်း 1.8 တန်းကိုခိုးယူသွားခဲ့တယ်လို့ NSA ကပြောပါတယ်။ဗြိတိသျှထောက်လန်းရေးအဖွဲ့ GCHQ ဟာဂျာမနီအင်တာနက်ကုမ္ပဏီတွေထဲ Twin Pop ဝင်ရောက်ခဲ့တယ်လို့လည်း Dar Spiegel Magazine ကရေးပါတယ်။အမေရိကန်ပြည်တော်စု California ပြည်နယ် Los Angeles မြို့တော်ကြီး တုံခါသွားတဲ့အထိပြင်းရ9ဒသမ1ငလျင်လှုပ်ခတ်သွားပြီးတဲ့နောက်နောက်ဆက်တွဲ4ဒသမ1ပြင်းရရှိတဲ့ငလျင်လည်းလှုပ်ခတ်ခဲ့ပါသေးတယ်။ငလျင်တွေကြောင့်ကြီးမားတဲ့အပြက်စီးနဲ့ထိခိုက်မှုတွေရှိတယ်လို့တာဝန်ရှိသူတွေကမပြောသေးပါဘူး။အများပြည်သူဘေးကင်းလုံခြုံရေးဝန်ထမ်းတွေကတံတားတွေ၊ဆဲတွေ၊ရထားလမ်းတွေနဲ့တခြားအခြေခံအဆောက်အုံတွေပျက်စီးမှုရှိမရှိစစ်ဆေးနေပါတယ်ခင်ဗျာ။
ထိုင်တန်းရောက်တဲ့တွင်ကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မြတ်သက်တို့ကကြေညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။တနင်္ဂနွေမနက်ခင်းအတွက်ပထမဦးဆုံးသတင်းလွှာတွေကိုဦးစားပေးတင်ဆက်ပါမယ်။မတ်လ26ရက်နေ့နဲ့28ရက်နေ့တွေကစစ်တွေမြို့မှာဖြစ်ခဲ့တဲ့လူအုပ်နဲ့အကြမ်းဖက်မှုတွေဟာ INGO ဝန်ထမ်းတွေဘက်ကဒေသရဲ့ထိခိုက်ရှာလွယ်မှုအခြေအနေကိုနားမလည်လို့ဖြစ်တယ်လို့ပြဿနာကြီးလာတဲ့အခါမှာပြည်내အစိုးရဘက်ကကင်တွယ်မှုအားနည်းခဲ့တာတွေကြောင့်ဖြစ်ရတယ်လို့သမရပြောခွင့်ရကပြောသွားပါတယ်။အခုတော့အခြေအနေကိုတည်ငြိမ်အောင်စ조사နေပြီးတော့ဖြစ်ခဲ့တဲ့ပြဿနာကိုပြန်လည်စုံစမ်းဖော်ထုတ်အရေးယူမှာဖြစ်တယ်လို့လည်းပြောပါတယ်။ကိုသားညူဦးကတင်ပြပေးထားပါတယ်ရှင်
။စစ်တွေမြို့မှာကုလသမဂ္ဂအေဂျင်စီနဲ့ဒီအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းကရုံးတွေ၊လူနေအိမ်တွေ၊ဂိုဒေါင်တွေအကြမ်းဖက်ဖျက်ဆီးခံခဲ့ရတဲ့ပြဿနာကိုစုံစမ်းဖော်ထုတ်ဖို့အတွက်သမရအနေနဲ့ဒီစုံစမ်းကော်မရှင်တက်ကိုဖွဲ့လိုက်ပြီးဖြစ်လို့ပဲဒီတွေ့ရှိမှုတွေကနေပြီးတော့တရားခဏ်တွေကိုဖော်ထုတ်အရေးယူသွားမယ်လို့သမရပြောခွင့်ရသူလည်းဖြစ်ပြန်ကြားရေးဒုဝန်ကြီးလည်းဖြစ်တဲ့ဥယျာထွက်ကသတင်းသမားတွေကိုပြောသွားပါရစေ
။ကျွန်တော်တို့ကပထမဆုံးကတော့ကျွန်တော်ကဖြစ်တဲ့ဖြစ်စဉ်မှာတော့ကျွန်တော်လူစုခွဲဖို့နဲ့ဖြည့်ဆည်းမှုတားဆီးမှုလုပ်တယ်။ဒါပေမဲ့ကျွန်တော်တို့အဲ့ဒီလိုဖြစ်နေတဲ့အချိန်မှာကျွန်တော်ဖတ်တန်းတင်တာပုံတွေရှိတယ်။ Automatic Public တဲ့ကွန်မရှင်ကအဲ့ဒီပုံတွေရကျွန်တော်စစ်ဆေးဖို့တော့မှာ
။ရန်ကုန်တိုင်းလွှတ်တော်မှာသမ္မတနဲ့နိုင်ငံရေးပါတီတွေတွေ့ဆုံကြတဲ့ဒီကနေ့ပွဲရဲ့အပြင်ပန်းမှာဒီစစ်တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့သတင်းတောက်တွေရဲ့မေးမြန်းချက်ကိုဥယျာထွက်ကပြန်လည်ဖြေကြားခဲ့တာပါ။ရခိုင်ပြည်နယ်အတွင်းသကောင်စင်းကောက်ခံတဲ့အခါမှာ Ranger ဆိုတဲ့အမည်တပ်မှုကိုလက်မခံဘူးဆန္ဒဖော်ထုတ်ကြရမှာစစ်တွေမျိုးကဒီနေအတော်များများမှာအင်ရှင်တွေကတာနာအလံကိုလွှင့်ထူထားကြတာပါအဲ့ဒီမှာရုံးဖွင့်ထားတဲ့ NGO ဝန်ထမ်းတူကအဲ့ဒီတာနာအလံကိုဖယ်ရှားရကနေပြီးတော့ပြဿနာတွေစတင်ခဲ့တာလို့ဦးရထွက်ကပြောပြပါတယ
်အလံထုတ်တာမှန်တယ်ဒီအလံကိုနောက်ပိုင်းကျတော့စကားကားတော့ဗျာဒီလိုလိုပတ်ဝတ်တယ်ဗျာဒီလိုတော့မဟုတ်ဘူးဒါပေမဲ့ step ပြီးတော့ဖြုတ်တယ်ဆိုတာကြီးကတော့မှန်တယ်ဒါပေမဲ့ဒီအလံကိုသူဘယ်လိုသိမ်းလိုက်တယ်လဲအဲ့တချို့ကပြောရတယ်ပေါင်းဝီတဲ့ထိုးတယ်ပြောတချို့ကလည်းမပွင့်မြန်လုပ်တယ်လို့ပြောတယ်သူတို့ဘက်ကပြောရတယ်ယူတိုင်းမဲ့ဒါပေမဲ့ခောက်ပြီးတင်ထားခဲ့လို့ပြောတယ်ဒါကတော့ကျွန်တော်ဆက်ပြီးတော့တို့အောင်မဖြုတ်တာတော့မှန်ပါတယ်မဖြုတ်ရဲဆိုတော့သူ့ရဲ့အကြောင်းကတော့ခုနကကျွန်တော်ရှေ့ရပြောခဲ့သလိုပဲသူတို့ INGO တွေရဲ့မူရဘာသာတစ်ခုဖွဲ့စည်းတစ်ခုကိုကိုစားပြုတဲ့အလံတို့အထိမ့်မှတ်တို့သူတို့ရုံးနေမှာထားလို့မရဘူးသူတို့ရဲ့ဘဲမလိုက်မှုဆိုတဲ့မူရဒါပေမဲ့ကျွန်တော်တို့ကပြောရတာမှန်တယ်တို့တော့ခုနကကျွန်တော်ဒေတာရဲ့ထိခိုက်ရှောက်လွယ်မှုကိုနားလည်ဖို့ဆိုတာခုကိုယ်တိုင်တော့လို့ဆရာမလို့အမျိုးသမီးလက်ဖြစ်နေဟဲ့လားတော်ဘာချားပါတာဝင်တယ်ဖြစ်နေဆိုတော့သူကိုယ်တိုင်သွားလို့ခါမှာနားလည်မှုပြောတာသူအင်ရှင်ကိုပြောမယ်အချိုးကြောင့်နားလည်အောင်ပြောပြမယ်ဟဟလားသာသနာ့ဆိုင်ရာတွေတာဝန်ရှိသာသနာ့ဆိုင်ရာဟဟလားဆရာတော်ကြီးတွေသာသနာ့ဥပဒေနာပုဂ္ဂိုလ်တွေကိုနားလည်အောင်ရှင်းပြဖို့လုပ်မှာဆိုတော့ဒါကပြည်ရင်သားနဲ့ပြီးသွားနိုင်တဲ့ကိစ္စ
အခုလိုပြဿနာကြီးထွားနေတဲ့အချိန်မှာပဲပြည်내ဆွေရဘက်ကလည်းအ мян ဆုံးတုံ့ပြန်ကင်တွယ်ဖို့နှီးကွေးခဲ့တာကြောင့်အခြေအနေတွေပိုဆိုးလာရတယ်လို့ဥယျာထွက်ကဒီပြည်내အာဏာပိုင်တွေဘက်ကိုအပြစ်တင်ပါတယ်
တကယ်ပြောရအောင်ဗျာဒီပြည်နယ်စိုးရလည်းဖြစ်လာနိုင်တဲ့အခြေအနေမျိုးမူတည်လို့မှချုပ်ရင်းကောက်ရလောက်အောင်မဖြစ်ရင်အမြဲတမ်းတုံ့ပြန်နေမယ်။နောက်ဌာနဆိုင်ရာကျမှာပေါက်ဆက်နေနိုင်မှုကောင်းအောင်ပေါ့။အခုကျွန်တော်တို့ခုနကျွန်တော်ချင်းပြတော့မှဆိုရင်ကျွန်တော်ဒီလောက်ဟလာချက်ချင်းရဲတက်ဖို့ဖြန့်ချောက်တော့မှကျွန်တော်ကားတွေရှိတယ်။တိုးတော့စီမရှိဆိုတဲ့ပြဿနာကြောင့်နှိမ့်နှောက်နေနေတယ်။ဒါပေမဲ့တစ်ဖက်ကကျတော့လည်းစွိုင်းကိုမေးလိုက်တော့စွိုင်းမှာကာလန်ကျွန်တော်တိတ်နေချီလို့ပုံထားတာရှိတယ်ဖြစ်တယ်မှာ။ဒီလိုမျိုးဟာကြီးကချုပ်ရင်းချိတ်ဆက်တာမျိုးလုံနိုင်ပို့တော့မြန်မှာပေါ့။အခုတော့ဥကြော့ကြော်ထွန်းဘကြော့ကြော်ထွန်းအမကထိုင်ပြီးတော့ဒီလုံရွေးကိစ္စတွေပြန်ပြီးတော့
အခုဖြစ်ရစတင်ချိန်မှာနောက်ွယ်ကလှုံ့ဆော်မှုပုံစံမျိုးတော့ရှိပုံမရပဲနဲ့ပြဿနာဖြစ်လာတော့မှပြဿနာကိုပူကြီးလောက်အောင်လှုံ့ဆော်မှုမျိုးပဲရှိနိုင်တယ်လို့ဦးရထွက်ကပြောပါရယ်အခုပြဿနာကြောင့်တော့မလဲဖြတ်မှာစမဲ့သကောင်စင်းကောက်ခတ်မှုကိုထိခိုက်စရာမရှိဘူးလို့တော့ပြောပါရယ်သကောင်စင်းကောက်ခတ်မှုကိုတာဝန်ယူထားတဲ့ဒီလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ရီဟာလည်းဒီကနေ့ပဲသကောင်စင်းကောက်ခတ်မှုအခြေအနေကိုရှင်းပြဖို့အတွက်စစ်တွေမျိုးကိုထွက်ခွာသွားပြီလို့ဆိုပါရယ်စစ်တွေမှာတော့ဒီကြံနေတဲ့ကုလသမဂ္ဂဝန်ထမ်းချုပ်ကိုအာဏာပိုင်တွေဘက်ကစစ်တွေဟိုတယ်နဲ့ရဲတပ်ဖွဲ့ရဲသားတွေမှာနေရာပေးထားကြပါပဲ။အများစုကတော့ဒီရန်ကုန်ကိုပြန်ပြီးတော့တည်ငြိမ်လာမဲ့အခြေအနေကိုစောင့်ကြည့်နေကြတာတွေ့ရပါတယ်ခင်ဗျာ
။ကိုသားညိုတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။လယ်သမားတွေဆန္ဒပြကြတဲ့တွင်ဆက်ပြီးပြောပြပေးပါမယ်။မြန်မာနိုင်ငံမှာမြေယာသိမ်းဆီးမှုနဲ့ပတ်သက်တဲ့ပြဿနာတွေကိုအစိုးရကကောင်းကောင်းဖြေရှင်းမပေးနိုင်သေးတဲ့အတွက်တောင်းဆိုဆန္ဒပြမှုတွေကိုတွေ့နေရပါတယ်။စနေနေ့တုန်းကတော့ပဲခူးတိုင်းပြည်ခရိုင်ထဲမှာရှိတဲ့မြို့နယ်6မြို့နယ်ကလယ်သမား900ကျော်ပြည်မြို့မှာဆန္ဒပြခဲ့ကြပါတယ်။အပြည့်အစုံကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ပဲခူးတိုင်းပြည်ခရိုင်ထဲကမြို့နယ်6ခုကလယ်သမားတွေရာနဲ့ချီစုဝေးပြီးပြည်မြို့မှာဆန္ဒပြခဲ့ကြပါတယ
်။
စစ်တပ်ကတင်ထားတဲ့မြေတွေနဲ့ခရိုနီတွေကတင်ထားတဲ့မြေတွေပြန်ရရေးအတွက်လယ်သမားတွေကလယ်ယာမြေစုံစမ်းစစ်ဆေးရေးကော်မရှင်ကိုတိုင်ကြားပြီးတင်ပြတောင်းဆိုထားပေမဲ့အချိန်ကြာလာတဲ့အထိအပြေရမလာသေးတဲ့အပေါ်မှာပြည်သဲကုန်းဗရောင်ပေါင်းတဲ့ရွှေတောင်ပေါက်ခေါင်းစတဲ့၆မြို့နယ်မှာရှိတဲ့လယ်သမားတွေကစုဝေးပြီးဆန္ဒပြခဲ့ကြတာပါလယ်သမားတို့ပြောပြတာက
သောသားဆင်းဆင်းရနေပြီးတော့ညို့လေရနေပြီးတော့ဆင်းဆင်းနေလို့ပြောတာပဲရှိတယ်ဒီလေးတော့ဘာမှမရှိသေးဘူး66
လေသမားတွေကိုဥဆောင်နေတဲ့နတ်တလင်းပြည်သူအကျိုးဆောင်ကွန်ရက်ကကိုတန့်စင်ထက်ကတော့အခုလိုပြောသွားပါတယ
်။ဒီမှာ900ကျော်ကနေပြီးတော့ပြည်ခရိုင်လုံးဆိုင်ရာတပ်ဦးလေသမားဆန္ဒထုတ်ဖော်ပဲလုပ်တယ်။ပြည်ခရိုင်အတွင်းမှာရှိတဲ့မြို့နယ်6မြို့နယ်ပေါ့နော်။ဆွေးမှာဆန္ဒထုတ်ဖော်ပဲလုပ်တယ်။စရရင်လာတော့ရွှေစံတော်ဖရနယ်ခွဲဆောင်နိုင်နေပြီးတော့ပြည်မျိုးတစ်မျိုးလုံးပတ်ပြီးတော့ဒီနေ့ဆန္ဒထုတ်ဖော်ခြင်းဖြစ်တယ်ပေါ့နော
်။လေယာဉ်မြေတွေပြန်ရရေးအတွက်တောင်းဆိုသူတွေဟာပုံမှန်session နဲ့တရားစွဲဆိုခံနိုင်ရတာရှိသလိုတချို့ကတော့ဖမ်းဆီးခံရပြီးထောင်ချခံနေရကြောင်းဗရောင်းကလယ်သမား12ယောက်ဟာလည်းထောင်ချနေကြောင်းသူတို့လယ်တွေပြန်ရရေးနဲ့လယ်သမားတွေပြန်လည်လွတ်မြောက်ရေးအတွက်တောင်းဆိုဆန္ဒပြရတာဖြစ်တယ်လို့လယ်သူမတူကဆိုပါတယ်
။ဗရောင်းတန်ကျင်းက12ယောက်ကတော့ထောင်ချနေတယ်မှာပုံမှန် session နဲ့တရားစွဲခံရတဲ့လယ်သမားတွေကတော့အများကြီးရှိရပါတော့။အခုလေဒီဘောတော့ပြန်ရရှိရတဲ့အခုအတင်းကြနေတဲ့ထောင်ပေါ်လေသမားထောင်သမားတွေကိုအပြန်လုပ်ပေးလို့ဆက်ပြတာပါမှာ
လေသမားတွေဆန္ဒပြမဲ့ကိစ္စကိုခွင့်ပြုမိတ်တောင်းခဲ့ပေမဲ့ပယ်ချခံရတယ်လို့လည်းကိုတန့်စင်ထက်ကပြောပါတယ
်ခွင့်ပြုမိတ်တောင်းပါတယ်ခင်ဗျာခွင့်ပြုမိတ်တောင်းတယ်ဒါပေမဲ့21ရက်နေ့မှာခွင့်ပြုတောင်းတယ်အဲ26ရက်နေ့မှာခွင့်ပြုမိတ်ကိုညှင်းပယ်လိုက်တယ်ပေါ့နော်အဲ့တော့ဒီနေ့ခွင့်ပြုမိတ်မရှိဘဲနဲ့ဒီဆန္ဒထုတ်ဖို့အချင်းဖြစ်တယ်ခင်ဗျာ
ဆန္ဒပြခွင့်ကိုပြည်မျိုးကမြို့နယ်ရဲတပ်ဖွဲ့မှုရုံးကိုခွင့်တောင်းခဲ့တဲ့အကြောင်းလေယာဉ်မြေစုံစမ်းစစ်ဆေးရေးကော်မရှင်ကစုံစမ်းစစ်ဆေးနေတဲ့ကာလဖြစ်တာကြောင့်ဆန္ဒပြခွင့်ကိုပယ်ချခဲ့တာဖြစ်တယ်ဆိုပြီးအကြောင်းပြန်ခဲ့ကြောင်းကိုတန့်စင်ထက်ကပြောပါတယ်။ပြည်မျိုးနယ်ရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တရားစွဲဆိုခံရတဲ့လယ်သမားတွေအများကြီးရှိနေပါတယ်။များသောအားဖြင့်အကျိုးဖြတ်စည်းမှု၊ပိုင်နဲ့ကျူးလွန်မှု၊ဝတ္တရားနှောက်ယှက်မှုစတဲ့ပုံမှတ်တွေနဲ့လယ်သမားတွေကတရားစွဲဆိုခံနေရတယ်လို့ပုံမှတ်session နဲ့စူပူအောင်လှုပ်ဆောင်မှုစတဲ့ပုံမှတ်တွေနဲ့လည်းလယ်သမားရေးလှုပ်ဆောင်နေသူတွေကစွဲဆိုခံနေရတာတွေလည်းရှိနေတာပါ။ပြည်တော်စုလွတ်တော်မြေယာစုံစမ်းစစ်ဆေးရေးကော်မရှင်တွေ့ရမှုဦးသိန်းထွန်းကတော့မြေယာအမှုခင်းနေတဲ့ပတ်သက်လို့တိုင်စာပေါင်း6000ကျော်တဲက400ကျော်ကိုသာအစိုးရကဖြည့်ရှင်းပေးခဲ့တဲ့အတွက်အရေးအတွက်အားဖြင့်အမတန်နည်းနေသေးတဲ့အကြောင်း VOA ကဆက်သွယ်မေးမြန်းစင်မှာပြောပြခဲ့တာပါ။တက်မတော်ကတင်းစီထားတဲ့မြေအေကပေါင်းဟာစုစုပေါင်းအေက5သိန်းကျော်လောက်ရှိတယ်လို့လည်းသိရပါတယ်။စစ်တပ်ကတင်းစီထားတဲ့မြေတွေကအေက5000ကျော်ကိုလည်းပေးခဲ့ပြီဖြစ်တယ်လို့ဆိုပါတယ်။နောက်ထပ်အေက3သိန်းခွဲကျော်ပြန်ပေးမယ်ဆိုပြီးကာကွယ်ရေးဝန်ကြီးဌာနကလည်းစီးရင်စရာနဲ့တကွဖေဖော်ဝါရီလအတွင်းကထုတ်ပြန်ခဲ့ပါတယ်
။မေးရပါပါရှင်။သတင်းလွှာတွေကတော့ဒီလောက်ပါပဲ။အပတ်စဉ်ခဏတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ဒီသတင်းမဲ့ရဲ့မြမရေးသုံးသက်ချက်မှာတော့မကြခင်ကောက်ယူရမယ့်သကောင်စီရင်သတင်းကိုပြည်တွင်းပြည်ပကစိတ်ဝင်စားကြတယ်လို့အငင်းပွားတာတွေရှိနေကြောင်းဥအောင်ခင်နဲ့ကိုကျော်သိန်းကသုံးသက်တင်ပြပေးထားတာကိုနားဆင်ကြည့်ပါရှင
်။ဒူးရီဘလောက်ရှင်မှမသိနိုင်တဲ့မြမပြည်မှာအနှစ်30ကျော်မှသကောင်စီကောက်ဖို့စီစဉ်တာကိုသတင်းထုတ်အဖြစ်ကမ္ဘာစာနေစင်းကဖော်ပြပါတယ်။ကုလသမဂ္ဂလူ့ရံပုံငွေအဖွဲ့နဲ့ပူးတွဲလုတ်ကင်တဲ့ဒေါ်လာ80ကျော်ကုန်ကြတဲ့စီမံကိန်းကြီးဖြစ်လို့တိကျမှန်ကန်ပြည့်စုံတဲ့သမိုင်းတွင်မဲ့သကောင်စီဖြစ်လိမ့်မယ်လို့တာဝန်ခံတွေကဂုဏ်ယူနေကြပါတယ်။စရင်မှန်ရှိမှဖွံ့ဖြိုးရေးစီမံကိန်းတွေအောင်မြင်နိုင်လိမ့်မယ်လို့ကုလသမဂ္ဂနဲ့အလူရှင်နိုင်ငံတွေကယူဆပါတယ်။သကောင်စီရှိမှရေရှည်တိုးတက်ဖွံ့ဖြိုးမှုကိုတိုင်တာနိုင်မယ်လို့ယုံကြည်ကြပါတယ်။ဒါပေမဲ့အခုလိုလက်နက်ကင်ပြိပကတ်နဲ့လူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ပေါ်နေချိန်မှာအသေးစိတ်စီရင်ကောက်ယူတဲ့အတွက်အခြေအနေပိုဆိုးလာမှာကိုစိုးရိမ်နေကြသူတွေလည်းရှိပါတယ်။မြမရေးရာပြပအဖွဲ့အစည်းအချို့နဲ့ဒေသခံအဖွဲ့အစည်းအချို့ကစိုးရိမ်နေတာပါပဲ။ဒီလောက်ကြီးကျယ်တဲ့လူဦးရေစီမံကိန်းကိုအကောင့်ထဲပို့ဖို့ကြိုးစားတဲ့ပြည်သူ့အင်အားဦးစီးဌာနနဲ့ကုလသမဂ္ဂလူဦးရေရံပုံငွေအဖွဲ့ကိုချီးကျူးရမယ်လို့ ICG International Crisis Group ကဆိုပါတယ်။ဒါပေမဲ့နိုင်ငံရေးအန္တရာယ်ရှိနေတာကိုတော့မမေ့သင့်ဘူးလို့သတိပေးထားပါတယ်
။အခုလိုအချိန်အခါမှာလူမျိုးရေးဘာသာရေးတင်းမာမှုဖြစ်စေမဲ့ကိစ္စကိုရှောင်ရမယ်လို့ ICG ကဆိုပါတယ်။ဒါကြောင့်မို့မေခွန်း40တခုတည်းကပထမမေခွန်းတွေဖြစ်တဲ့အမီအသက်လိန်အိမ်တော်ရေးအခြေအနေအိမ်တော်ဦးစီးနဲ့တော်ဆက်ပုံစတာတွေကိုသာမေးပြီးလူမျိုးနဲ့ဘာသာကိုခြံထားတဲ့လို့ ICG ကဆိုပါတယ်1983စီးရင်မှာမွတ်စလင်ဦးရေဟာ တိုင်းပြည်လူဦးရေရဲ့400ခန့်နှုန်းရှိတယ်ဆိုပေမဲ့အမှန်က100ခန့်နှုန်းလောက်ရှိပါတယ်။စီရင်လိန်နဲ့မဆလာအကျင့်အတိုင်းအထက်လူကြီးကြိုက်အောင်မွတ်စလင်ဦးရေလျှော့ထားတာမူတိုးပွားနေတာကိုသိရင်ပြဿနာဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီလိုစိုးရင်စရာကောင်းတဲ့စီမံကိန်းကိုအကောင့်ထဲပေါ်တာအန်ဒရယ်ရှိနိုင်တာမူရွှေ့ဆိုင်တဲ့တယ်လို့ဘာမကမ်ပိန်း UK ကလည်းအကြံပေးပါတယ်။
ဒီဆိုရလက်ထက်မှာတရုတ်ဥယျာဉ်အစမတန်တိုးပွားလာတာကိုလည်းသကောင်းစင်းမှာတွေ့နိုင်ပါလိမ့်မယ်။လူဥယျာဉ်နဲ့အိမ်အကြောင်းအရာသကောင်းစင်းကောက်ယူရမှာလိုက်နာတဲ့နဲ့မူတွေကို2009မှာကုလသမဂ္ဂကပြဋ္ဌာန်းပါတယ်။ဒီတဲမှာမျိုးနွယ်ရောစပ်သူတွေကလည်းမိမိတို့ပါဝင်တဲ့မျိုးနွယ်ကိုဖော်ပြခွင့်ရှိတယ်လို့ဆိုပါတယ်။ကိုလိုနီကသကောင်းစင်းမှာပါတဲ့လူမျိုး135မျိုးကိုလက်ခံတာဟာပြဿနာဖြစ်စေပါတယ်။1937တကောင်စီရင်ဟာစိတ်မချရဘူးလို့စီရင်အင်ကြီးချက်သူနဲ့အစီရင်ခံစာရေးသူ JJ Benison ကိုရင်ကဝန်ခံထားပါတယ်ဒေသကိုလိုက်ပြီးပြောပုံဆိုပုံဒေသစကားတွေကွာခြားတာကိုလူမျိုး क्वे ပြားမှုအဖြစ်စီရင်ကောက်ထားပါတယ်ဒါကြောင့်လူဦးရေနည်းတဲ့ချင်းပြည်တွေမှာတိုင်းရင်းသား53မျိုးရှိနေတာဖြစ်ပါတယ
်လူမျိုးဘာသာ क्वे ပြားခြားနာမှုကြောင့်အငင်းပွားစရာအရှုပ်ထွေးတွေရှိတာကိုနိုင်ငံရေးအရာဆေးဆက်ဖြည့်ရှင်းတဲ့ဒါတကားတွေရှိကြောင်း Netherlands အခြေစိုက် Transnational Institute ကထောက်ပြပါတယ်မြန်မာကိစ္စမှာတော့လူမျိုးရေးနိုင်ငံရေးဆက်ဆက်မှုနဲ့လူမျိုးရေးအချက်အလက်မှားယွင်းမှုကိုကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကရောအပြည်ပြည်ဆိုင်ရာအလှူရှင်အစိုးရတွေကရောလေ့လာရှုထားကြောင်းဖေဖော်ဝါရီလ24ရက်နေ့ကကြေညာပါတယ်ဒါပေမဲ့လူမျိုးသတ်မှတ်ရမှာရှုပ်ထွေးနေတဲ့ကိစ္စကိုကောင်စင်းကောက်ပြီးမှဖြည့်ရှင်ဖို့ကချင်ရှမ်းပလောင်ကယားကရင်ချင်းရခိုင်နာဂမွန်နဲ့ဗမာစတဲ့တိုင်းရင်းသားဆယ်ဘွဲ့နဲ့အရတားအဖွဲ့ကိုယ်စားလှယ်တွေကသဘောတူကြတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကဖေဖော်ဝါရီလ26ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ
်လူမျိုးအမည်နဲ့ပတ်သက်ပြီးတိုင်းရင်းသားလူမျိုးတွေဟာမိမိတို့နှစ်သက်ရာလူမျိုးအမည်ကိုစရင်ပေးသွင်းနိုင်တယ်လို့အစိုးရအရာတန်းတွေကပြောပါတယ်ဒါပေမဲ့အစ္စလမ်ဘာသာဝင်ကမ္ဘာလူမျိုးနွယ်ပါဝင်တဲ့ရခိုင်လူမျိုးစုတွေကတော့ရိုဟင်ဂျာဆိုသူကိုဘင်္ဂလီမျိုးနွယ်အဖြစ်သာသကောင်စင်းကောက်ယူဖို့လူလာနေကြပါတယ်။ရိုဟင်ဂျာအမျိုးကိုတုံးနေတဲ့သကောင်စင်းကိုတပိတ်မဖို့မတ်လ16ရက်နေ့ကရခိုင်ပြည်နယ်မှာဆန္ဒပြကြပါတယ်။ရိုဟင်ဂျာဆိုတဲ့အမျိုးကိုသကောင်စင်းမှာထည့်သွင်းလိုက်ရင်ရိုဟင်ဂျာကိုလူမျိုးအဖြစ်အတိအမှတ်ပြုတယ်လို့ဖြစ်သွားမှာကိုရခိုင်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်။ရိုဟင်ဂျာကိုတိုင်းရင်းသားအဖြစ်အတိအမှတ်ပြုဖို့အမျိုးသားဖွံ့ဖြိုးရေးနဲ့တိုးတက်ရေးဒီမိုကရက်တစ်ပါတီနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီစတဲ့ရိုဟင်ဂျာပါတီတွေကအစိုးရကိုပန်ချတာပါတယ်။အမိတ်နဲ့မတားမြစ်ရင်သကောင်စင်းမှာရိုဟင်ဂျာလို့ထည့်သွင်းမယ်လို့ဆိုပါတယ်။ရိုဟင်ဂျာရဲ့အခန့်ကဏ္ဍဟာအစိုးရကိုယ်တိုင်ဖြည့်ရှင်းရမယ်ရှောင်ရှားလို့ပင်ရတဲ့ပြဿနာဖြစ်ပါတယ်။ဒါပေမဲ့အစိုးရလူရကိုအယုံအကြည်နဲတဲ့အရက်ဒေသတွေမှာသကောင်စီမိခွန်းတွေကိုအမှန်အတိုင်းဖြေပါမလားဆိုတာစောင့်ကြည့်ရမယ့်ကိစ္စဖြစ်နေကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ American Indian 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရအောင်ပါဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ဒီ drin ba EYES eyes ကိုအခြေခံပြီးပထမဦးဆုံးတင်ပြပေးမယ့် idiom အသုံးက
catch one's eye
ဖြစ်ပါတယ်စာလုံးပေါင်းက catch catch ကပါနာအမိအရာဖြစ်စီတာ one apostrophe s one's ကတူတယောက်ရဲ့ EYEI ကမျက်စီဆိုတော့စကပိုက်ထူးရဲ့ဓာတ်ရိုက်ဒီပဲကလူတူတယောက်ရဲ့မျက်စီကိုဖမ်းတာပေါ့ဒီနေရာမှာ idiom အသေးွယ်ကလူတူတယောက်ကိုသတိထားမိအောင်ပြုလုပ်တာသူ့ရဲ့အာယုံကိုရစေတာဂရုစိုက်အောင်ပြုလုပ်တာမျက်စီကျစေတာမျိုးကိုဆိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Out of the many guests attending the event Mary caught John's eye as she was wearing a brightred dress
အခမ်းအနားကိုတယောက်ခဲ့တဲ့ဧည့်သည်အများကြီးနဲ့ မေရီကိုဂျွန်ကသတိထားလိုက်မိတယ်။သူကအနီရောင်တောက်တောက်အင်ဂျီကိုဝစ်ထားတယ်လေလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Out of the many guests attending the event, Mary caught John's eye as she was wearing a bright red dress.
ခုဆက်လက်တင်ပြပေးမယ့် idiom အသုံးက
set eyes on
ဖြစ်ပါတယ်။စာလုံးပေါင်းက set set ဆိုတဲ့ဝါဟာယအဓိပ္ပာယ်ကိုအပေါ်မှာလို့အဓိပ္ပာယ်ရတဲ့ on on ဝိပ္ပယ်နဲ့တွဲပြီး set on ကတစ်ခုခုပေါ်မှာနေရာယူထားတာနေရာချထားတာလို့လုံးကအဓိပ္ပာယ်ရတာဖြစ်ပါတယ်။ EY EIS ကမျက်စိဆိုတော့စပိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မျက်စိကိုတနေရာတနေရာမှာချထားတာပေါ့။ idiom အဓိပ္ပာယ်ကလည်းရှင်းတယ်လို့ဆိုရမှာပါ။မျက်စိကပထမဦးဆုံးသွားပြီးတော့မြင်တာမြင်ကွင်းရဲ့ကိုရောက်လာတာမြင်မြင်ချင်းဆိုတဲ့အဓိပ္ပာယ်ကိုကြည့်ညွှန်းတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I knew when I set my eyes on her that she will be the person I'm going to marry
ကျွန်တော်သူ့ကိုမြင်မြင်ချင်းပဲကျွန်တော်သိလိုက်တယ်လေသူဟာကျွန်တော်လက်ထပ်မဲ့လူဆိုတာကိုပေါ့လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I knew when I set my eyes on herthat she will be the person I'm going to marry.
ကုဆလစ်တင်ပြပေးမှာကတော့
C I to I
ဖြစ်ပါတယ်ဆာလုံးပေါင်းက S E E C ကမြင်နာ E Y E I ကမျက်စိ T O 2ကသို E Y E I ကမျက်စိဆိုတော့ Skype ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့လူတူဦးမျက်စိကနေနောက်တူဦးမျက်စိကိုမြင်တာပေါ့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါတယ်လို့ဆိုရမှာပါသူမြင်တယ်လို့ကိုလည်းမြင်တာသဘောချင်းတိုက်ဆိုင်တာအမြင်ချင်းတူတာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် My brother and I see eye to eye on politics. We both support the same political party.
ကျွန်တော်တို့ကျွန်တော်ညီကနိုင်ငံရေးမှာအမြင်ချင်းတူကြတယ်လीနိုင်ငံရေးပါတီတစ်ခုတည်းကိုလည်းထောက်ခံအားပေးကြတယ်လို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My brother and I see eye to eye on politics. We both support the same political party.
ကိုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
keep an eye on
ဖြစ်ပါတယ်။စာလုံးပေါင်းက K E E P keep ကတနည်းအားဖြင့်မှာထားတာ A N N ကတခု E Y E I ကမျက်စိ on on ကအပေါ်မှာဆိုတော့စပိုက်ထုံးရဲ့လုံးောက်ဒီပေကမျက်စိကိုတခုခုအပေါ်မှာအယုံထားတာပေါ့ idiom အသုံးကလည်းအလားတူတယ်လို့ဆိုရမှာပါတခုခုနောက်မဆိုလို့ရှိရင်လူတူဦးကိုစောင့်ကြည့်နေတာမျက်ခြေပြတ်မခံတာတခုခုအတွက်စိုးရင်လို့ gaze site ကြည့်နေတာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I have to keep an eye on my fatheras he is 80 years old and has poor health
ကျွန်တော်ကကျွန်တော်အဖေကိုဂရုစိုက်ပြီးကြည်နေရတယ်လीသူကအသက်80ရှိပြီးကျန်းမာရေးလည်းမကောင်းတော့ဘူးလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I have to keep an eye on my father as he is 80 years old and has poor health
တော်ရရှိမြာကိုဒီတရင်ပါအိုင်းနဲ့ပတ်သက်လို့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
catch one's eye, set eyes on, see eye to eye, keep an eye on
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါကုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့နေ့စဉ်ထုတ်လွှင့်ပေးနေပြီး